အမေရိကန်ကာကွယ်ဝင်ကြီးလိုက်အော်စင်ဟာအရှိတောင်အရှာဒေသကိုရှေ့ဘက်ရောက်ရှိတော်မှာပါအရှိတောင်အရှာဒေသကိုဂျိုးဘိုက်ဒန်ဆိုရဲပထမဆုံးစစ်မြေဆုံးကြီးစဉ်လဲဖြစ်ပါတယ်ကာကွယ်ဝင်ကြီးအော်စင်ဟာအရှိတောင်အရှာကိုမဝင်ခင်အလက်စကာကိုမနေ့ကထွက်ခွာသွားခဲ့ပြီးနောက်အခုအရှိတောင်အရှာခီးစဉ်ဟာတကယ်ကျိုးရှိမဲ့ခီးစဉ်ဖြစ်လာမှာပါလို့သူနဲ့ပါသွားတဲ့သတင်းတောက်တွေကိုပြောပြပါတယ်စင်ကာပူ VN နဲ့ဖိလစ်ပိုင်ကိုရောက်မဲ့ဒီခီးစဉ်ဟာအရှိတောင်အရှာဒေသတွင်တည်ငြိမ်မှုတွေအားဖြည့်ပေးနိုင်ပြီးဆက်ဆံရေးတိုးမြင့်ဖို့ရည်ရွယ်ထားတယ်လို့လည်းဝန်ကြီးအော်စင်ကပြောခဲ့ပါတယ်။ကိုဗစ်ရှင်းများလာနေတဲ့ဒီဒေသတွေပြည်ရဲ့စီးရင်အားကြီးလာမှုပေါ်စိုးရိမ်တဲ့နိုင်ငံတွေကိုပေါင်းစည်းညီညွတ်ရေးဒီခီးစဉ်မှာအဓိကရည်မှတ်ပုံရတယ်လို့တော့သုံးသပ်သူတွေကဆိုပါတယ်။အရင်သမ္မတဒေါ်နယ်ဆမ်လက်ဆက်တွန်းကဂရုမထားခဲ့တဲ့ဒီဒေသတွေမှာဆက်ဆံရေးပြန်မြင့်တင်ဖို့ရည်ကြီးလာချိန်မှာဒီခီးစဉ်ဖြစ်လာတာလို့ American CSIS မဟာဗျူဟာနဲ့နိုင်ငံတွေကလည်းလိုက်ဌာနကအရှိတောင်အရှာဆိုင်ရာကျွမ်းကျင်သူ Marie Feedback ကပြောပါတယ်။ကာကွယ်ဝင်ကြီးအော်စင်အနေနဲ့ပြီးခဲ့တဲ့ဇူလတုန်းကစင်ကာပူမှာလုပ်ခဲ့တဲ့နိုင်ငံတကာလုံခြုံရေးညီလာခံတစ်ခုကိုဥဆောင်တရားဖို့စီစဉ်ခဲ့ပေမဲ့ကိုဗစ်ကာယောဂါဆိုရင်တကြောင်ဒီညီလာခံကိုဖျက်ခဲ့ရပါတယ်။ဒါကြောင့်အခုခီးစဉ်တွင်စင်ကာပူနိုင်ငံရောက်ချိန်ဇူလိုင်29ရက်နေ့မှာတော့ RISS နိုင်ငံတကာလုံခြုံရေးညီလာခံအတွက်မေကွန်တရားပြောဖို့စီစဉ်ထားပါတယ်ခင်ဗျ။